ကျဉ်းထောင်လေးထဲမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေမဖြစ်အောင်ထိန်းချုပ်ဖို့အတွက်အစိုးရတွေအနေနဲ့နိုင်ငံရေးကျဉ်းသားတွေအပါအဝင်ရောဂါကူးစက်ခံရဖို့အန္တရာယ်ရှိနေတဲ့အကျဉ်းသားတွေကိုလွှတ်ပေးဖို့ကုလသမဂ္ဂလူ့အခွင့်အရေးကတိုက်တွန်းလိုက်တဲ့အကြောင်းလီဆာရှ်လိုင်းဂျနီဗာမြို့ကသတင်းပေးပို့ထားတာကိုပြောပြပေးခြင်းပါတယ်။အကျဉ်းသားတွေလွှတ်ပေးဖို့ကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်နာအကြီးအကဲမရှဲဘက်ရှ်လက်ကတောင်းဆိုလိုက်တာကိုနိုင်ငံတချို့ကလိုက်နာခဲ့တဲ့အတွက်အားရကျေနပ်မိတယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောလိုက်ပါတယ်။ဤရန်နိုင်ငံကသူတို့ရဲ့အကျဉ်းထောင်တွေထဲမှာရှိတဲ့အကျဉ်းသားဥယျာဉ်ရဲ့40ရာခိုင်နှုန်းဖြစ်တဲ့အကျဉ်းသားတသိန်းလောက်ကိုလွှတ်ပေးခဲ့တယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောပါတယ်။ဒါ့အပြင်အင်ဒိုနီးရှားနိုင်ငံကလည်းပြစ်မှုအသေးလေးတွေနဲ့ပြစ်ဒဏ်ကျခံနေရတဲ့အကျဉ်းသား3000ကျော်ကိုလွှတ်ပေးသွားမယ့်အစီအစဉ်တွေကိုကြေညာလိုက်ပြီးတော့တူရကီကလည်းအလားတူလှုံ့ဆော်သွားဖို့ရှိတယ်လို့ပြောပါတယ်။အကျဉ်းထောင်တွေထဲမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရဖို့အနေနဲ့များနေတဲ့အသက်အရွယ်ကြီးရင်သူတွေမတန်ဆွမ်းသူတွေကိုယ်ဆောင်အမျိုးသမီးတွေနဲ့လူမှုအတိုင်းဝိုင်းကိုအန္တရာယ်မပေးနိုင်တဲ့သူတွေကိုချက်ချင်းပြန်လွတ်ပေးတင်တယ်လို့ကလော့သမဂါလူခွင့်ရုံပြောခွင့်ရရူဘတ်ဂိုဘယ်ကလည်းပြောပါတယ်။ဒါပြင်မတရားဖမ်းဆီးခံထားတဲ့နိုင်ငံရေးကျင်းသားတွေ၊တရင်တောက်တွေ၊လူခွင့်ကာကွယ်စောင့်ရှောက်သူတွေနဲ့အတိုက်ခံတက်ကြွလှုံ့ဆော်သူတွေကိုလည်းချက်ချင်းလွတ်ပေးဖို့တောင်းဆိုလိုက်ပါတယ
်။ It's a big issue and it's obviously these are not rapists, murderers, people guilty of serious crimes and
ဒါကကြီးမားတဲ့ကိစ္စရပ်ကြီးတစ်ခုပါဒီလူတွေဟာလူသက်သမားတွေမဒိန်သမားတွေနောက်ကြီးမားတဲ့ရာဇဝတ်မှုကျူးလွန်တဲ့သူတွေမဟုတ်တာတော့သိကြပါတယ်။တကယ်တော့နိုင်ငံတကာဥပဒေအရဆိုရင်အတော်များများကဘာပြစ်မှုမှကျူးလွန်ထားတဲ့သူတွေမဟုတ်ပါဘူး။ဒါကြောင့်အဲ့ဒီလူတွေကိုအရင်ဆုံးဦးစားပေးပြီးလွတ်ပေးတင်တယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ဆိုပြီးတော့ကိုဗစ်ကပြောသွားတာပါ။ကုလသမဂ္ဂကအခုလိုတောင်းဆိုလိုက်တဲ့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံကျင်းထောင်နေတဲ့မှာဖမ်းဆီးထိန်းသိမ်းခံထားတဲ့နိုင်ငံရေးကျင်းသားတွေပါဝင်ပြစ်ဒဏ်မချဘဲထိန်းသိမ်းထားတဲ့သူတွေကျမရေးရအနေနဲ့ရှိတဲ့သူတွေကိုCOVID-19 ရောဂါပြန်ဖွားမဲ့အရေးတားဆီးနိုင်ဖို့အတွက်ချက်ချင်းပြန်လွတ်ပေးဖို့လူခွင့်ဆောင်ကြီးအဖွဲ့ HRW ကလည်းဧပြီလ4ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြီးတောင်းဆိုထားပါတယ်။ HRW ကတောင်းဆိုလိုက်တဲ့ပုံမှာနိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအဖွဲ့မြန်မာနိုင်ငံ APPB ကကြိုးဆိုတယ်လို့အတွင်းမူဦးတိတ်နိုင်ကပြောပါတယ်
။တောင်းဆိုချက်လူကတော့ကျွန်တော်အနေနဲ့ဟိုအတိအမှတ်ပြုပါတယ်။လက်ခံပါတယ်။ဒီလိုဖြစ်ဖို့အတွက်လည်းကျွန်တော်အနေနဲ့ထပ်မံပြီးတော့တိုက်တွန်းနေပါတယ်။သူတို့ရဲ့အောင်စုမှုတွေကိုလည်းကျွန်တော်အနေနဲ့တော့ကျေးဇူးပါတယ်
။ပြီးခဲ့တဲ့မတ်လ18ရက်နေ့ကလည်းမြန်မာနိုင်ငံအချင်းထောင်တွေအတွင်းမှာကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးအတွက်အကြံပေးတဲ့အချက်10ချက်ပါတဲ့ကြေညာချက်တစ်စောင်ကို APB ကထုတ်ပြန်ခဲ့ပြီးမြန်မာသမ္မတရုံးကိုပြေပို့ခဲ့ကြောင်းဦးတိန်နိုင်ကပြောပါတယ်။အချင်းထောင်တွေမှာရှိတဲ့အချင်းသားအရေးအတွက်ကသတ်မှတ်ထားတာထက်ကျော်လွန်နေတာကြောင့်အစိုးရအနေနဲ့ဒါကိုစီစစ်ပြီးပြန်လွှတ်ပေးဖို့အဓိကတောင်းဆိုခဲ့တယ်လို့ဦးတိန်နိုင်ကပြောပါတယ်
။အခုအချိန်တွေကဒီကမ္ဘာလုံးမှာရှိနေတဲ့အချင်းထောင်အသီးသီးကစိုးရိမ်ရတဲ့အခြေခံမျိုးရှိပါတယ်။ဒါကြောင့်လည်းကုလသမဂ္ဂအပါအဝင်ဒီနိုင်ငံသီးသီးကအစိုးရဒီလူ့ကိုယ်ရေးအဖွဲ့အစည်းတွေကနေပြီးတော့အကျဉ်းသားတွေကိုစစ်စစ်ပြီးလွှတ်ပေးဖို့အတွက်ဆော့ထားဖို့အတွက်တောင်းဆိုနေကြတာဖြစ်ပါတယ်။ကျွန်တော်နိုင်ငံမှာလည်းလက်ရှိအကျဉ်းသားဥယျာဉ်ကအကျဉ်းထောင်ထဲမှာထားနိုင်တဲ့ဝန်ဆက်တဲ့ဥယျာဉ်တွေပုံနေတာဖြစ်ပါတယ်။ဟိုတကယ်တမ်းကုစားရောကတိတ်ရောက်ဖြစ်လာပြီဆိုလို့ရှိရင်ကျန်တဲ့ကျင်းသားတွေကိုထိန်းဖို့မဖြစ်ဖို့ကာကွယ်ဖို့ဆိုတာအမတန်ခက်ပါလိမ့်မယ်။ဒါကအကောင်းဆုံးဖြေရှင်းဖို့ဤကတော့ဒီအကျဉ်းသားတွေကိုစစ်စစ်ပြီးတော့အများဆုံးလွှတ်ပေးဖို့ဆော့ချဖို့အနေဆုံးစတဝက်ကြော်ကြော်လောက်ထိကိုဆော့ချဖို့လုံနေရလို့ကျွန်တော်တို့မြင်ပါတယ်
။မြန်မာနိုင်ငံကကျင်းထောင်နေတဲ့မှာခမန်းကြီးအဖြစ်အကျဉ်းသားအရေအတွက်9,000-2,000လောက်ရှိရဲလို့ HRW ကတော့ပြောပါတယ်။ဒီထဲမှာပြည်တံကြခံနေရတဲ့နိုင်ငံရေးကျင်းသား84ယောက်ရှိပြီးတော့ပြည်တံချမှတ်ခြင်းမခံရသေးတဲ့နိုင်ငံရေးမှုနဲ့ဆက်ဆက်ပြီးဖမ်းဆီးခံထားရတဲ့သူ139ယောက်ရှိတယ်လို့ AAPB ကပြောပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားရတဲ့သူတယောက်စနေနေ့ကထပ်ပြီးတွေ့ရှိခဲ့တာကြောင့်အခုဆိုရင်ရောဂါကူးစက်ခံရသူစုစုပေါင်း21ယောက်ရှိသွားပြီဖြစ်တယ်လို့မြန်မာဆိုရကထုတ်ပြန်ထားပါတယ်။ဒီထဲကမှငကိုရောဂါခံရှိသူတူကတော့ပြီးခဲ့တဲ့ရက်ပိုင်းတွင်းမှာပဲကွယ်လွန်သွားခဲ့ပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ။